တနမယေးအခြေတင်ငင်းခုံမှုတွေဖြစ်ခဲ့ပြီးတဲ့နောက်အန်တာတိကတိုက်မှာကမ္ဘာအကြီးဆုံးသမုဒ္ဒရာရေအောက်ဂျိုဝါညီတစ်ခုဖန်တီးဖို့သမိုင်းဝင်သဘောတူညီမှုကိုရရှိသွားပြီးဖြစ်ပါတယ်။ဩစတြေးလျနိုင်ငံဟော့ဘော့မြို့မှာကျင်းပတဲ့အန်တာတိကသမုဒ္ဒရာရေအောက်တက်ရှိအရင်းမြစ်ထိန်းသိမ်းဆောက်ရှောက်ရေးနှစ်ပတ်လည်ညီလာခံမှာတော့ရုရှားနိုင်ငံကလည်းဒီသဘောတူညီချက်ကိုသဘောတူလိုက်ပါတယ်။ရုရှားနိုင်ငံဟာဒီသဘောတူညီချက်ကိုနှစ်ပေါင်းများစွာသဘောမတူဘဲနဲ့အတိုက်ခံလှုပ်လာခဲ့တာဖြစ်ပါတယ်။ဒီသဘောတူညီချက်ကိုတော့အဖွဲ့ဝင်နိုင်ငံ24နိုင်ငံနဲ့ဥရောပသမဂ္ဂတို့ကလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီဆုံးဖြတ်ချက်ကအန်တာတိတ်ဒေသအတွက်တည်းမဟုတ်ပဲကမ္ဘာသမုဒ္ဒရာရေအောက်အရင်းမြစ်ကြီးကိုအားပေးကြိုးပမ်းမှုအတွက်လည်းအလွန်အရေးကြီးတဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်။သဘောတူစာချုပ်အရရော့စ်ဘင်လန်ထဲမှာထိန်းသိမ်းကာကွယ်သွားမဲ့ area ဟာ student kilometer 1.55 သန်းရှိမှာဖြစ်ပါတယ်။ဒီ area ပမာဏဟာ Britain, Germany နဲ့ပြင်သစ်နိုင်ငံ၃ခုပေါင်းစပ်နဲ့ညီမျှပါတယ်။ဒါပြင် area 1.1 သန်း student kilometer ကိုလည်းငါမဖမ်းအောင်ဆုံးဖြစ်နေတတ်မှတ်လိုက်ပါတယ်။ဘန်ကွင်းကတီဖြန်ဒီဝီလာငါစားတဲ့ရေသွားအတော်များများနေထိုင်ကြတဲ့ဒီ Ross ပင်လယ်ပြင်ဟာကမ္ဘာပေါ်မှာခြေရာလက်ရာမပြတ်ပကတိအတိုင်းနောက်ဆုံးကျန်ရှိနေတဲ့အန်ဝါဂေဟာစနစ်တွေတဲကတစ်ခုဖြစ်ပါတယ်ခင်ဗျာ။